အများတတ်မှုနဲ့ဆင်းရဲခြင်းတွေကိုဖြေရှင်းရအောင်ပြင်ကပ်ပေးလွန်ကာလမှာပုံမှန်မျှတကျမ်းမာတဲ့ကဘာကြီးကိုတိစောက်ဖို့ကဘာကျမ်းမာရေးဖွဲ့ကြီးWHO ကလှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ်ဒီနေ့တည်းမှာကြားရောက်မယ်ကဘာကျမ်းမာရေးနေအထိမ်းအမှတ်ဖြစ်WHOကလူသားအားလုံးပုံမှန်ကျမ်းမာလာစေဖို့အရေးယူဆောင်ရွက်ချဖို့တောင်းဆိုရတဲ့ကြေညာချက်တည်းကိုထုတ်ပြန်ခဲ့ပါတယ်ဒီအကြော တော့လူတွေကြားကွဲပြားမှုတွေကိုကိုဗစ် -19 ကပ်ဘေးကြီးကမိမောင်းထိုးပြလိုက်တယ်လို့ဆိုပါရယ်ကမ္ဘာတဝန်းလူ132သန်းနီးပါးကူးစက်ခံရပြီး 2.8 သန်းထက်မနည်းသေဆုံးခဲ့တယ်လို့ WHO ရဲ့တောင်းဆိုထုတ်ပြန်ထားတဲ့စာရင်းတွေအရဆိုပါရယ
် To invest in equitable production and access to COVID-19 rapid tests oxygen treatments
တပည့်တွေရမျက်မျက်တရထုတ်လုပ်တာတွေမျက်မျက်တရစမ်းသပ်ကုသတာတွေနဲ့ကာကွယ်ဆေးရရှိပိုင်ခွင့်တွေရှိဖို့ရင်းနှီးမြှုပ်နှံတာမျိုးတွေလိုအပ်ပါတယ်လူဖွဲ့စည်းတဲ့ကလူတိုင်းဒီလိုဝန်ဆောင်မှုတွေရရှိဖို့အခြေခံကျန်းမာရေးပိုင်းမှာရင်းနှီးမြှုပ်နှံကြရမှာဖြစ်ပါတယ
်။ချမ်းသာတဲ့နိုင်ငံတရာဇင်လောက်ကလူတွေကိုပဲကာကွယ်ဆေးလုံးကြီး64သန်းကျော်လောက်ပဲထိုးနှံရသေးတယ်လို့ WHO ကပြောပါတယ်။လူတိုင်းကပ်ဘေးသင့်နေချိန်မှာအစိုးရဆုံးတွေနဲ့ခွဲခြားခံရသူတွေကအဆိုးဆုံးခံစားကြရတယ်လို့ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကပြောပါတယ်။ဆင်းရဲသူတွေနဲ့ချမ်းသာသူတွေအကြားပုံမမျှတမှုရရှိစေဖို့အရေးကြီးတဲ့အပြောင်းလဲတွေကိုဒီနှစ်တည်းမှာလှုပ်ဆောင်သွားမှာဖြစ်တယ်လို့သူကလည်းဆက်ပြီးပြောသွားပါတယ်ဆက်လက်ပြီးတက်ဒရော့စ်ကကာကွယ်ဆေးမြများတတရရှိရေးကိုဗစ်အစီအစဉ်ကနေဆေး36တန်းကိုဆင်းရဲတဲ့နိုင်ငံ66နိုင်ငံကိုဖြန့်ဝေခဲ့ပြီးမြများတတထုတ်လုပ်ရေးနဲ့ဖြန့်ဝေရေးဟာအခုလိုကပ်ဘေးရဲ့အစုံပိုင်းကာလအထိအတားအဆီးတစ်ခုဖြစ်နေတာကြောင့်အချိန်မြင့်လှုပ်ဆောင်ကြရမယ်လို့ဆိုပါတယ်ကပ်ဘေးဟာထိလေရှော့လေကမ္ဘာကျန်းမာရေးစနစ်ကြီးကိုထိခိုက်စေခဲ့ပြီးကမ္ဘာလူဦးရေထပ်ဝက်လောက်ဟာလည်းအခြေခံကျန်းမာရေးရပိုင်ခွင့်တွေကင်းမဲ့နေခဲ့ရတယ်လို့ဆိုပါတယ
် As countries move forward post COVID-19 it will be vital to avoid cuts in public spending on health and other social sectors they will weaken
the system COVID နောက်ပိုင်းကာလစီရောက်ရှိနေပြီးကျန်းမာရေးနဲ့တခြားလူမှုရေးကဏ္ဍတွေမှာဘဏ္ဍာငွေသုံးစွဲမှုကိုဖျက်တောက်ထားတာတွေကိုရှောင်ရှားကြဖို့အရေးကြီးပါတယ်ဒီလိုလောက်တာဟာကျန်းမာရေးစနစ်ရဲ့စွမ်းရည်ကိုချိနဲ့စေပြီးအန္တရာယ်ကိုတိုးလာစေပါတယ်။ရရှိမှာဗန္ဒာရေးဝင်တော့ဝင်ဖို့ဖိအားဖြစ်လာမှာဖြစ်ပြီးရရှိထားတဲ့တိုးတက်မှုတွေလည်းဆက်ရုပ်လာစေနိုင်ပါတယ
်။ဆလတ်ဘီတက်ဒရော့စ်ကနိုင်ငံတွေအနေနဲ့အခြေခံကျန်းမာရေးကဏ္ဍတွေမှာတနိုင်ငံလုံးဝင်ငွေရဲ့တရားခံနှုန်းကိုတိုးမြင့်သုံးစွဲကြဖို့တိုက်တွန်းခဲ့ပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာကပ်ဘေးဖြစ်တာမို့ကမ္ဘာလုံးဆိုင်ရာတုံ့ပြန်ဖို့လိုအပ်ပြီးလူတိုင်းဘေးကင်းမှအားလုံးအတွက်စိတ်ချရမယ်လို့လည်း WHO အကြီးအကဲကထပ်လောင်းပြောဆိုခဲ့ပါတယ်။